တရုတ်နယ်စပ်ဘက်ကနေစီးဝါနဲ့ဆက်ဆက်ပစ္စည်းတွေတင်သွင်းလို့မရတော့ဘူးဆိုတဲ့ကောလာဟာလာတွေကမမှန်ကန်ကြောင်းနဲ့ဒါကဈေးကစားသူတွေရဲ့ပြောဆိုချက်သာဖြစ်ကြောင်းမြန်မာစီးပွားကူတန်ရောင်းဝယ်ရေးဌာနကဩဂတ်လ5ရက်မှာထုတ်ပြန်လိုက်တာပါတရုတ်နိုင်ငံဘက်ကမြန်မာကိုစီးဝါတင်သွင်းခွင့်မပေးတော့ဘူးဆိုတဲ့သတင်းကမမှန်ကန်ပဲဒါကဈေးကစားသူတွေရဲ့ထုတ်လွှင့်ချက်သာဖြစ်ကြောင်းစီးပွားကူတန်ရောင်းဝယ်ရေးဌာနရဲ့ဒီကနေ့ကြေညာချက်မှာရေးသားထားပါတယ်စီးပွားကူတန်ဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမင်းမင်းကတော့ကိုဗစ်ကာယောဂါအချိန်မှာအရေးတကြီးလိုအပ်တဲ့ဆေးဝါးပစ္စည်းတွေကိုနေဆက်ဂိတ်အားလုံးကနေသက်ဆိုင်ရာနိုင်ငံတွေနဲ့ညှိနှိုင်းပြီးတင်သွင်းနေကြောင်း VOE ကိုပြောပါတယ်။အထူးသဖြင့်တရုတ်နဲ့ထိုင်းနယ်စပ်ကနေအများဆုံးတင်သွင်းနေကြောင်းသူကပြောပါတယ
်။ကိုပုံမှန်ကုန်တွေကဖိတ်ထားတယ်ကျွန်တော်စောကြီးကပြောထားပြီးသားကိုဖိတ်ထားတယ်။ပုံမှန်ကုန်တွေရှိတယ်နော်ကျွန်တော်တို့ကမှမော်တော်ကားတွေကမှကုန်ကားတွေကမှကျွန်တော်မတက်ခံဖိတ်ထားတာဆိုတာဒါနဲ့လေဆေးဝါးရင်းနဲ့ပတ်သက်ပြီးတော့နေ့စဉ်တွင်းနေ့စဉ်သတင်းထဲမှာလည်းကျွန်တော်ပြင်ညာပဲကိုကျောင်းမှာတင်တော့ကျွန်တော်အခုကြီးကများလို့ဖြစ်တဲ့အောက်ဆီဂျင်အိမ်လုံးအောက်ဆီဂျင်ဆက်ပြီးတော့ဒီအိုးကြီးအနေနဲ့လွတ်ပြီးအနောက်အောက်ဆီဂျင်ရေကြီးမှုကြီးပေါ့နော်အဲ့လိုမျိုးအဓိကတော့အဲ့ဒါများတော့နောက်ပြည်သူကြီးပေါ့နော်နောက်မပေါ့နော်ဒီလိုမျိုးဟာတွေကတော့များတာပေါ့လေသေးဝါတို့ကတော့ကျတော့ဟိုကလေးစိတ်ကြလေလေးနေတယ်ဆိုတာရှိတယ်ပေါ့နော်အခုအောက်ဆီဂျင်ကွန်ဆန်ဆာတာတို့ကတော့ဒီတော့ကမပေါက်တဲ့ဈေးကြီးပေါက်ပြီးတော့အခုဆိုတာတော်တော်လေးဟိုဈေးကြီးနှုံးနေတာအခုရောက်သွားပြီ
ကိုဗစ်တတိယလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဝယ်လိုအားကောင်းခဲ့တဲ့ဈေးဝါနဲ့အရေးပေါ်သုံးဈေးပစ္စည်းတွေအစမတန်ဈေးတက်ခဲ့လို့ဈေးကွက်မှာဝယ်လို့မရတဲ့အထိပြက်လက်ခဲ့ပါတယ်။ဈေးကစားသူတွေကြောင့်လည်းတကယ်လိုအပ်တဲ့သူတွေဝယ်လို့မရတဲ့အခြေအနေအထိကိုဖြစ်ခဲ့တာပါ။ချင်းပြည်နယ်၊သခိုင်းတိုင်းနဲ့မန္တလေးတိုင်းကလိုအပ်တဲ့ဈေးဝါအတွက်တော့အိန္ဒိယမြန်မာနယ်စပ်ကနေသွင်းခွင့်ရဖို့နိုင်ငံသဘောတူညီမှုရခဲ့ပါတယ်။ဒါကြောင့်အိန္ဒိယအစိုးရကနိုင်ငံသားကကာလာရှိပိတ်ထားတဲ့တမူးမိုရီကနေဆက်ဂိတ်နှစ်ခုကိုစေဝါတစ်ခုပဲတင်သွင်းဖို့ပြန်ဖွင့်ပေးထားကြောင်းမြန်မာနိုင်ငံကုန်သွယ်နဲ့စက်မှုလုပ်ငန်းရှင်များအသင်းဘိုလ်လုံးမှုဆောင်နဲ့တမူးနယ်ဆက်ကုန်သွယ်ရေးအသင်းဥက္ကဋ္ဌဖြစ်တဲ့ဦးလာမောင်ကပြောပါတယ်ကိုဗစ်ကူတာဖို့အတွက်လိုအပ်တဲ့ဆေးတွေအိန္ဒိယကနေတင်သွင်းဖို့ဆိုရင်မြန်မာအစားအသောက်နဲ့စေဝါကုကေရေးဌာန FDA ခွင့်ပြုချက်နဲ့ဒီတော့အတွက်မှယာယီခွင့်ပြုပေးထားကြောင်းသူကပြောပါတယ်
ဒီလိုနာမူနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ထမ်းတွေအိန္ဒိယပြည်နယ်နဲ့ညှိပြီးတော့မှသူတို့အစိုးရအောင်ကြောင်းကြားပြီးတော့မှဒီနယ်ရက်ကုန်တွေကိုကိုဗစ်စီးပွားတွေပေါ့နော်ကိုဗစ်စီးပွားကျင်းပဖို့အိန္ဒိယအစိုးရအနေနဲ့ဖွင့်ပြပေးလိုက်တယ်။အဲ့ဒါနဲ့ကိုယ်နဲ့ဆက်သွယ်တဲ့ပစ္စည်းတွေကိုအုံမီအစ်ပို့တို့ခိုင်းတာပေါ့နော်။ဒီဘက်ကထွက်သွားပေါ့နော်။ဘယ်လိုပဲဖြစ်ဖြစ်ကျင်းပမှာအများလာလို့ရှိရင်ပစ္စည်းလေးတော့ကျလာမှာပေါ့နော်။အခုထိုးသေးတယ်ဆိုလို့ရှိရင်ကျွန်တော်ပြောလို့တယ်ဟိုတချို့ရန်ကုန်မှာဝယ်ပိုင်းအောင်9000လို့ပြောရတယ်။အခုတော့3000လို့ကျွန်တော်တော့8000လို့ဘာလို့ဖြစ်ပြန်ပေါ်တော့ဒါလည်းများလို့ရတယ်တကယ်1000 1000ဆိုရင်တော့ဘာပေါ်ကြလဲပေါ်တော့
ထိုင်းဘက်ကဆေးဝါးပစ္စည်းတွေကိုတော့အများကြီးနေတဲ့စခန်းနဲ့တခြားကိန်းငယ်လေးတွေကနေတင်သွင်းနေတာပါမြန်မာနိုင်ငံရဲ့ဆေးဝါးတင်သွင်းမှုပမာဏဟာ2019-2020မှာအမေရိကန်ဒေါ်လာ559.38တန်းရှိတယ်လို့မြန်မာကုန်သွယ်ရေးဌာနရဲ့စာရင်းတွေမှာဖော်ပြထားပါတယ်ပြီးတော့မှလိုအပ်တဲ့ဆေးဝါးပမာဏရဲ့90ရာခိုင်နှုန်းကိုပြည်ပကနေအထူးသဖြင့်တရုတ်ထိုင်းဂျာမနီအိန္ဒိယစင်ကာပူစတဲ့နိုင်ငံပေါင်း17နိုင်ငံကနေအဓိကတင်သွင်းနေတာပါတရုတ်ဝင်တင်သွင်းတာတွေရှိနေပေမဲ့အခုလိုအချိန်မှာတရားမဝင်ဝင်ရောက်လာတဲ့စီးစီးကွက်ကလည်းကြီးကြီးမားမားရှိနေကြောင်းနေဆက်ကုန်တွေကပြောပါရခင်ဗျာ